ရခိုင်တမရော AA ဘက်ကဖမ်းထားတဲ့ချင်းတိုင်းရင်သား NLD ပါတီရဲ့လွှတ်တော်ကိုယ်စားလှယ်ဥဝေတင်ပါဝင်ဖမ်းဆီးထားခံရသူတွေအ мян ပြန်လွှတ်ပေးရေးအရေးကြီးအဆိုကိုပြည်ထောင်စုလွှတ်တော်ကအတည်ပြုလိုက်ပါတယ်။ AA ဘက်ကတော့ရခိုင်မှာအတိဒုက္ခရောက်နေသူတွေအတွက်အစိုးရပံ့ပိုးကူညီမှုအားနည်းနေတာကိုနှုတ်ဆက်နေခဲ့တဲ့လက်ရှိအာဏာရပါတီကလွှတ်တော်ကိုယ်စားလှယ်အတွက်မှအာဏာရပါတီကလွှတ်တော်ကိုယ်စားလှယ်အတွက်ကြတော့မှအရေးကြီးအဆိုတင်တာကိုပြင်းပြင်းထန်ထန်ဝေဖန်ထားပါတယ်ဒီကနေ့မဲခွဲဆုံးဖြတ်တာမှာတော့ကိုယ်စားလှယ်အယောက်200နီးပါးကမဲမပေးဘဲနေခဲ့ကြပါတယ်ဒီသတင်းကို VOE မြန်မာပိုင်းသတင်းတောက်မေခစုစည်းတင်ပြထားပါတယ်ရှင
် AA ဘက်ကပြီးခဲ့တဲ့နိုဝင်ဘာ3ရက်နေ့က NLD အမျိုးသားလွှတ်တော်ကိုယ်စားလှယ်ဥဝေတင်အပါအဝင်အိန္ဒိယနိုင်ငံသားတွေကိုဖမ်းဆီးခဲ့တာမှာအိန္ဒိယနိုင်ငံသားတွေကိုတော့ပြန်လွှတ်ပေးခဲ့ပေမဲ့အခုချိန်ထိဥဝေတင်ကိုထိန်းသိမ်းထားခဲ့တာပါဒီကနေ့နဲ့ဆိုရင်သတင်းနှစ်ပတ်နီးပါးရှိပြီဖြစ်ပါတယ်ဒါကြောင့်ပြီးခဲ့တဲ့နိုဝင်ဘာ23ရက်နေ့ကလွှတ်တော်ကိုယ်စားလှယ်ဥဝေတင်အပါအဝင်ရခိုင်တပ်မတော် AA ဘက်ကဖမ်းဆီးထားသူတွေကိုအ мян လုံးပြန်လွှတ်ပေးရေးတောင်းဆိုတဲ့အရေးကြီးအဆိုကိုပြောင်စုလွှတ်တော်မှလက်ရှိအာဏာရ NLD ပါတီဘက်ကတင်သွင်းခဲ့တာဖြစ်ပါတယ်အဲ့ဒီအစုံနဲ့ပတ်သက်လို့ဒီကနေ့လွှတ်တော်တွင်ဆွေးနွေးတာမှာတော့ကိုယ်စားလှယ်အများစုကလူထုရွေးကောက်တင်မြှောက်ထားသူကိုခုချိန်ထိဖမ်းထားတဲ့အပေါ်ပြင်းပြင်းထန်ထန်ဝေဖန်ခဲ့ကြသလိုအ мян ဆုံးပြန်လွှတ်ပေးဖို့တောင်းဆိုခဲ့ကြပါတယ်။အမျိုးသားလွှတ်တော်ကိုယ်စားလှယ်မတူဝီမဲဆန္ဒနယ်ကဥပါထံကတော့AA လှုပ်ဆောင်ချက်ကချင်းနဲ့ရခိုင်လူမျိုးတွေကြားမှာလူမျိုးရေးပြိပခဖြစ်အောင်လှုပ်ဆောင်တယ်လို့ဖြစ်နေတာကြောင့်အ мян ဆုံးပြန်လွှတ်ပေးဖို့တောင်းဆိုသွားခဲ့ပါတယ်
။ချင်းရခိုင်ကလေးကငင်းချမ်းစွာသူရင်ထွေးနေဆိုင်လာခဲ့ကြတဲ့ချင်းလူမျိုးနဲ့ရခိုင်လူမျိုးကြားမှာအဖြစ်မြင်လွဲမှားမှုစိတ်ဝန်းကွဲပြားမှုတွေဖြစ်ပေါ်လာစေမှာဖြစ်ပြီးပြိပခကိုမွေဖွားပြီးတယ်လို့ဖြစ်လာမှာဖြစ်တဲ့အတွက်ကြောင့် AA အနေနဲ့ယခုလိုလူရဲ့မျိုးကိုလုံးဝရှောင်ရှားပြီးဥဝိတ်င်းနဲ့အပြစ်မဲ့ပြည်သူများကိုအ мян ဆုံးထွက်ပြေးဖို့လိုကြောင်းဆွေးနွေးလိုပါတယ
်ရခိုင်မျိုးသားပါတီကမတ်ထူမီကလည်းဖမ်းဆီးထိန်းသိမ်းထားတာကိုအ мян ဆုံးပြန်လွှတ်ပေးဖို့တောင်းဆိုလိုက်ပေမဲ့ရခိုင်မှာအတိဒုက္ခရောက်နေတဲ့အမေရောခံပြည်သူတွေအတွက်လည်းဥဝေတင်လိုပဲအစိုးရဘက်ကတိုက်တွန်းပေးဖို့လွှတ်တော်ကိုတောင်းဆိုသွားခဲ့ပါတယ
်အရမျက်တမှုနဲ့ဥပဒေရအကောက်ဝဲဟာအင်အားသည့်ကြီးသူတွေအတွက်ဖြစ်နေပြီးခိုကိုရမယ်ဖြစ်နေတဲ့တိုက်ပွဲဆောင်ပြည်သူများအတွက်စကလုံးတက်တက်မြကြားကောင်းယုံမှပြောနေရင်တော့ပြည်သူတွေဟာမြေစာပင်အဖြစ်ဖြစ်တဲ့ဖြစ်လာမှသိချပါတယ်တပ်ဖွဲ့ချင်းမှပြည်မဲ့ပြည်သူတွေတည်ကျပျက်စီးမှုပေါ်တိတ်ဆိတ်နေခြင်းဟာတရားမျှတမှုမရှိသလိုလွှတ်တော်ကိုယ်စားလှယ်များရဲ့ကိုယ်စားပြုမှုကိုယခုချိန်မှာပြည်သူတွေကမေးခွန်းထုတ်နေကြပါတယ်
။ရခိုင်မှာအတိဒုက္ခရောက်နေသူတွေအတွက်အစိုးရပံ့ပိုးကူညီမှုအားနည်းနေတာကိုနှုတ်ဆက်နေခဲ့တဲ့လွှတ်တော်ကလက်ရှိအာဏာရပါတီကိုယ်စားလှယ်ထိန်းသိမ်းခံထားရတဲ့ကိစ္စမှာအရေးကြီးအဆိုတင်သိမ်းခဲ့တဲ့အပေါ်အေးအဖွဲ့ရဲ့ပြောခွင့်ရခိုင်ဒုက္ခကတော့ပြင်းပြင်းထန်ထန်ဝေဖန်သွားခဲ့ပါတယ်။
တော်တော်လေးတရားမျှတမှုမရှိတဲ့လောက်ရလို့ကျွန်တော်တို့ကအဲ့လိုမြင်တယ်။ဘာကြောင့်လဲဆိုလို့ရှိရင်တိုင်းပြည်မှာအခုတည်းနေပြီးတော့ပို့ပြီးတော့ဒီမဖြစ်မနေလောက်ရမယ့်သူတို့မှာလုပ်ငန်းတွေအများကြီးရှိတယ်။ဒါနဲ့ပါလီမန်ကအဲ့ဒီလုပ်ငန်းတွေကိုသူတို့လုပ်တာမတွေ့ရဘူး။ကျွန်တော်တို့ခိုင်ဆုံးတာလို့ရှိရင်ဒုက္ခတွေဟို7000အထက်ရှိတာ။တော်တော်ဒီကိစ္စတွေကဟိုအရေးပေါ်အဆိုတင်ပြီးပြဿနာပါလီမန်ကနေပြီးတော့ပြည်သူတွေအကျိုးကိုရှေ့ရှုပြီးတော့မှတက်တက်မမလုံးဝမဲ့လုပ်ငန်းတွေ
ဥဝေတင်ဟာလူမျိုးစုတွေကြားတွေးခွဲတာရခိုင်လူမျိုးတွေကိုနှိပ်ကွပ်ဖို့လုပ်တာစတာတွေရှိလို့အခုလိုဖမ်းဆီးထိန်းသိမ်းထားတယ်လို့အေဘက်ကဆွဆွဲထားကြပေမဲ့ဒီကနေ့လွတ်တော်ကိုလည်းအများစုကတော့ဒါကိုညှင်းဆို့သွားကြပါတယ်ဒီကနေ့မဲခွဲဆုံးဖြတ်တာမှာတော့ကိုယ်စားလှယ်အယောက်200နီးပါးလောက်မဲပေးတာမရှိခဲ့သလိုတမရတော်လွတ်တော်ကိုယ်စားလှယ်တွေဘက်ကဆွေးနွေးဖို့လှုပ်ထားပြီးမှဝင်ရောက်ဆွေးနွေးခြင်းမပြုဘဲပယ်ဖျက်ခဲ့တာလည်းရှိခဲ့ပါတယ်ရှင်